ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ဦးဆောင်ဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာညီညွတ်ရေးဖွံ့ဖြိုးရေးနဲ့ဒီမိုကရေစီဖော်ဆောင်ရေးမိဖက်နိုင်ငံများအဖွဲ့ PGM ကိုဖျက်သိမ်းပေးဖို့မြန်မာဒုနိုင်ငံသားရေးဝန်ကြီးကတောင်းဆိုလိုက်တဲ့ကိစ္စပေါ်မြန်မာအရေးလှုပ်ရှားသူတွေကြားအမြင်အမျိုးမျိုးထွက်ပေါ်လာပါတယ် PGM အဖွဲ့ကိုမဖျက်သိမ်းသေးပဲဆက်ထားတဲ့လို့မြင်သူတွေရှိတယ်လို့ဆက်မထားတော့ပဲအခုချိန်မှာဖျက်သိမ်းနေပြီလို့မြင်သူတွေလည်းရှိပါတယ်ဒီအကြောင်းကိုနားဆင်ရမှာပါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂမိတ်ဆွေနိုင်ငံများ PGM အစည်းအဝေးကိုစက်တင်ဘာလ23တောက်ကြနေ့ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပခဲ့ပြီးမြန်မာဒုနိုင်ငံသားဝန်ကြီးဦးကျော်တင်တက်ရောက်မိကွန်းပြောကြားခဲ့တာပါမြန်မာနိုင်ငံမှာ NLD အစိုးရချုပ်ကဒီမိုကရေစီဖော်ဆောင်ရေးအပါအဝင်ညီညာရေးအမျိုးသားပြန်လည်ရင်ကြားစစ်ရင်နဲ့လူ့အခွင့်အရေးကာကွယ်မြင့်တင်ရေးတွေလှုပ်ဆောင်နေပြီဖြစ်တာကြောင့်မြန်မာနိုင်ငံဆိုင်ရာညီညာဖွံ့ဖြိုးရေးနဲ့ဒီမိုကရေစီဖော်ဆောင်ရေးမိဖက်နိုင်ငံများအဖွဲ့ PGM ကိုအခုအချိန်မှာဖျက်သိမ်းသင့်ပြီလို့ဝန်ကြီးဦးကျော်တင်ကတိုက်တွန်းတောင်းဆိုခဲ့တာဖြစ်ပါတယ်။ NLD အစိုးရကဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေလုပ်နေတာမှန်ပေမဲ့မြန်မာနိုင်ငံဟာစစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုမရောက်သေးသလိုစစ်တပ်ကဩဇာအာဏာလွှမ်းမိုးဆဲအခြေအနေတွေဆက်ရှိနေသေးတာကြောင့်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂမိတ်ဆွေနိုင်ငံများအဖွဲ့ PGM ကိုဆက်လက်ထားရှိတင်ကြောင်းတချိန်ကအဝေးရောက်ညွန်ပေါင်းအစိုးရအဖွဲ့မှနိုင်ငံသားကြီးဝန်ကြီးဖြစ်တောင်းဝန်ယူခဲ့ဘူးသူဥပိုလ်လှတင်ကပြောပါတယ
်ဒီကနေ့အချိန်ထိကျွန်တော်တို့စစ်တပ်ကအချိန်ဥပဒေရဲ့အထက်မှာတရားဥပဒေရဲ့အထက်မှာရှိနေသေးတယ်ဒီပြည်သူလူထုကရွေးချယ်တင်မြှောက်တဲ့အစိုးရနဲ့ပြည်သူ့လွတ်တော်ဟာအမြင့်ဆုံးတရားဥပဒေပြုအာဏာနဲ့အမြင့်ဆုံးစီမံခန့်ခွဲမှုအာဏာတွေကိုပြည်ဝပိုင်ဆိုင်သေးတာမဟုတ်ပါဘူးအဲ့လိုအခြေအနေမျိုးမှာဒီကိုတိုင်းပြည်ကိုမိမိတို့စိတ်ဝင်စားမှုအရာဖွံ့ဖြိုးတိုးတက်မှုငြိမ်းချမ်းမှုဖြစ်စေခြင်းနဲ့စေတနာတွေရစုဖွဲ့မှုတွေဟာရှိခြင်းအားဖြင့်တော့ကျွန်တော်တို့ကိုကျွန်တော်တို့ဒါမှတ်ချက်သင်ခံနိုင်တယ်ဆိုတာမျိုးဒါပိုပြီးတော့တင့်တော်တယ်လို့ထင်ပါတယ
်မြန်မာနိုင်ငံရဲ့တိုင်းရင်းသားဒေသတွေမှာစစ်ပွဲတွေဆက်ရှိနေသလိုလူအခွင့်အရေးချိုးဖောက်မှုတွေဆက်ရှိနေသေးတာကြောင့်နိုင်ငံတကာရဲ့အာရုံစိုက်မှုအတွက် PGM အဖွဲ့ဟာဆက်ရှိနေတယ်လို့ Washington DC အခြေစိုက်တိုင်းရင်းသားရေးလှုပ်ရှားသူမိုင်းရာတာကဘောကမြင်ပါတယ်
အခုချိန်ကပြောတာကတော့အပြောင်းလဲရှိတယ်ဆိုမှတော့ပြောကြတယ်ဒါပေမဲ့အမှန်တကယ်အဲ့ဒီအပြောင်းလဲကဒီလူလူစုကဘာမှခံစားဖြစ်အဲ့ဒီလောက်မရှိသေးဘူးအခုအဖြစ်ခါရဆဲရေးကိုဟိုစားရအစ်အဲ့ခါကိုရဆိုင်ခင်းခိုင်းတယ်ဒါပေမဲ့စစ်တပ်ဘက်မှာမရထားဘဲနဲ့တိုင်းရင်းသားတွေနေရာတွေကကိုသွားသွားပြီးမှသွားပိတ်ကြတယ်အဲ့ဒီအတွက်ကြောင့်ဒီအဖွဲ့တွေအဖွဲ့စည်းတငယ်ရေးတွေမရှိတော့ဘူးဆိုရင် NLD ရဲ့အစိုးရအတွက်ပို့ဆောင်ဖို့ပိုးပြီးတော့ဟိုဘယ်လိုပြောမလဲ challenge တစ်ခုဖြစ်လာတာပေါ့နော်အဲ့ဒီတငယ်ရေးတွေခဏလေးထားထားဦးမယ်ဆိုရင်ပိုမကောင်းဘူးလားအဲ့ဒါကျမရဲ့အမြင်ကတော့
ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်အပါအဝင်တောက်ကြနေ့ကပြုလုပ်ခဲ့တဲ့ PGM အစည်းအဝေးအတွင်းဒုနိုင်ငံသားရေးဝန်ကြီးဦးကျော်တင်ပြောဆိုတဲ့မိကွန်းမှာမြန်မာနိုင်ငံကလက်ရှိတိုးတက်ပြောင်းလဲမှုတွေကြောင့်နိုင်ငံတနိုင်ငံအားပြစ်မှတ်ထားတဲ့လူအခွင့်အရေးအခြေအနေဆိုင်ရာဆုံးဖြတ်ချက်ချမှတ်ခြင်းအပါအဝင်အမျိုးမျိုးသောစီးစင်းစောင့်ကြည့်ရေးရန်နေရာတွေကိုဖယ်ရှားသင့်ပြီဖြစ်ကြောင်းဒါကိုနိုင်ငံတော်၏အတိုင်းအမြင်ပုဂ္ဂိုလ်ကလည်းပြင်းပြတဲ့သဘောဆန္ဒရှိကြောင်းထည့်သွင်းပြောဆိုသွားတာပါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂမိတ်ဆွေနိုင်ငံများ PGM အဖွဲ့ကိုဖျက်သိမ်းလိုက်ခြင်းအားဖြင့်စစ်တပ်နဲ့ NLD အစိုးရတို့ကြားယုံကြည်မှုတွေပိုပြီးတိဆောက်လာနိုင်လိမ့်မယ်လို့လန်ဒန်အခြေစိုက်မြန်မာရေးလှူရှားသူဒေါက်တာဝင်းနိုင်ကရှုမြင်ပါတယ
်အပြေးဝဒီမူအနေနဲ့မဖြစ်သေးဘူးဖြစ်သေးရမယ်လေဟိုအပေါ်လက်ခံဘူးရောက်နေပြီဆိုတော့တကယ်တော့လေအဲအမှားတော့ဒီအဖွဲ့ကတော့တိတ်တော့မလို့တော့ပါဘူးဟိုမယုံမကြည်နဲ့စောင့်ကြည့်တဲ့အဖွဲ့တွေမရှိတဲ့ခါကျတော့ကျွန်တော်တို့ကဒါပူပေါင်းသွားမယ်ပူပြီးညီညွတ်ဖြစ်မယ်စစ်ကောင်းဆောင်ညီများနဲ့လက်ရှိအဲ NLD အစိုးရအဖွဲ့ဝင်တွေကြားထဲမှာတော့ပူပြီးညီညွတ်ဖြစ်အောင်ပူပြီးတရားနည်းရောယုံကြည်မှုရှိအောင်ပူပြီးတရားစတာလုံးလာနိုင်မယ်လို့ကျွန်တော်ယူဆပါတယ
်တကယ်တော့ PGM အဖွဲ့ဆိုတာဟာစစ်အစိုးရလက်ထက်ကာလအတွင်းပေါ်ပေါက်လာခဲ့တာပါမြန်မာနိုင်ငံပေါ်အရေးယူဖို့ကုလသမဂ္ဂအထွေထွေညီလာခံကအဆုံးဖြတ်ချက်တွေချတိုင်းမြန်မာစစ်အစိုးရကိုအကာအကွယ်ပေးဖို့ကုလသမဂ္ဂလူညုံရေးကောင်စီမှတရုတ်လိုနိုင်ငံကြီးတွေကဗီဒိုအာဏာသုံးပယ်ချခဲ့တာကြောင့်မြန်မာနိုင်ငံနဲ့ပတ်သက်တဲ့လူအခွင့်အရေးအခြေအနေတွေကိုဖြေရှင်းနိုင်ဖို့အာဆီယံနိုင်ငံတွေရောဥရောပနဲ့အနောက်နိုင်ငံတွေပါပါဝင်ပြီး PGM ကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်ခင်ဗျာ